ာလို့မမရဲ့လားတူတော်မောင်ပြီးကြတဲ့ရက်ကသတင်းတပုတ်ဖတ်လိုက်ရတယ်အဲ့ဒါကဘာလဲဆိုတော့စုချင်းငွေကျပ်သိန်းတထောင်ခွဲချင်းမြင့်မဲ့တထောင်နံထီလက်မှတ်တွေကိုလာမယ့်နှစ်ဖေဖော်ဝါရီလကျရင်စပြီးရောင်းချပေးမယ်ဆိုတဲ့သတင်းမှပဲငါတူငရုနိုင်ငံမှာတရားဝင်ရောင်းချနေတဲ့အောင်ပါလီထီလက်မှတ်တွေကို1938ခုနှစ်မှာစတင်ဖွင့်လှစ်ပြီးရောင်းချခဲ့တာပါအဲ့ဒီတုန်းကစုချင်းငွေကိုကျပ်သိန်းတတ်မှတ်ထားပြီးထီလက်မှတ်တစ်စောင်ကိုနှစ်ချက်နှုန်းနဲ့ရောင်းခဲ့တာပါပြီးကြတဲ့ရက်ကသတင်းတပုတ်ဖတ်လိုက်ရတယ်အဲ့ဒါကဘာလဲဆိုတော့စုချင်းငွေကျပ်သိန်းတထောင်ခွဲချင်းမြင့်မဲ့ကျပ်တထောင်နံထီလက်မှတ်တွေကိုလာမယ့်နှစ်ဖေဖော်ဝါရီလကျရင်စပြီးရောင်းချပေးမယ်ဆိုတဲ့သတင်းမှပဲငါတူငါတို့နိုင်ငံမှာတရားဝင်ရောင်းချနေတဲ့အောင်ပါလီထီလက်မှတ်တွေကို1938ခုနှစ်မှာစပြီးဖွင့်လှစ်ရောင်းချခဲ့တာပါအဲ့ဒီတုန်းကစုချင်းငွေကိုကျပ်သိန်းတတ်မှတ်ထားပြီးထီလက်မှတ်တစ်စောင်ကိုနှစ်ချက်နှုန်းနဲ့ရောင်းချခဲ့တာပါအဲ့ဒီနောက်ပိုင်းထီလက်မှတ်တစ်စောင်ကို5ချက်နောက်50ချက်နောက်100ကျက်နောက်200ကျက်အဆင့်ဆင့်ပြောင်းလဲတတ်မှတ်ခဲ့ပါတယ်စုကြီးငွေကိုလည်းတဆင့်ပြီးတဆင့်တိုးမြင့်ပေးလာခဲ့ရမှာကျက်3,000အထိရောက်လာခဲ့ပါတယ်2018ခုနှစ်မတ်လမှာတော့ကျက်900ရန်အောင်ပါလီအထိလက်မှတ်တွေကိုစတင်ရောင်းချပေးခဲ့ပြီးစုကြီးငွေကိုလည်းကျက်3,000အထိတိုးမြင့်ပေးခဲ့တာကြောင့်အစိုးရကဖွင့်လှစ်ရောင်းချတဲ့အောင်ပါလီအထိကိုစိတ်ဝင်စားတဲ့သူတွေများပြားလာခဲ့ပါတယ်အပမှန်ပြီးတဲ့အချိန်ကအောင်ပါလီအထိပေါက်တဲ့လက်မှတ်တွေကိုငွေမဲကနေငွေဖြူပြန်လုချင်တဲ့သူတွေအခွန်ရှောင်ကျင်တဲ့လုပ်ငန်းရှင်တွေကဈေးကောင်းပေးပြီးပြန်ပြန်ဝယ်ကြပါတယ်။အခုချိန်မှာတော့ငွေမဲကနေငွေဖြူလုချင်တဲ့သူတွေအခွန်ရှောင်တဲ့လုပ်ငန်းရှင်တွေဟာပေါင်မဲထီလက်မှတ်ကိုစိတ်မဝင်စားကြတော့ပါဘူး။သူတို့အတွက်အခြားနည်းလမ်းတွေကအမြောက်အများပေါ်ထွက်လာနေခဲ့ပြီမဟုတ်လား။အခုနောက်ပိုင်းကြက်သိန်းတစ်သောင်းစုမဲပေါက်တဲ့သူတွေကိုမီဒီယာတွေကနေတိုက်ရိုက်တွေးဆမေးမြန်းပြီးပြည်သူတွေကိုအသိပေးနေတဲ့အနေအထားဖြစ်နေပါပြီ။အောင်မလီထီပေါက်မဲဟာပြည်သူတွေအတွက်ကြီးမားတဲ့မြှုံလင်းချက်အိမ်မက်အနေနဲ့ရှင်သန်နေခဲ့ပါတယ်ငါတူအခြေခံလူဒန်းစားတွေအတွက်ဆင်းရဲတွင်းကနေရုတ်တရက်လွတ်မြောက်ဖို့မြှုံလင်းချက်ဟာထီပေါက်ဖို့နီလန်းတစ်ခုပဲရှိပါတယ်ဒါကြောင့်လူတိုင်းနှိပါအောင်မလီထီကိုမြှုံလင်းချက်တစ်ခုအနေနဲ့လက်ကုံတိုင်းလက်ကုံတိုင်းကန်ဆန်းကြပါတယ်ပေါက်တာမပေါက်တာထက်ထီထိုးထားတယ်ဆိုတဲ့မြှုံလင်းချက်ကလေးကအခြေခံလူဒန်းစားပြည်သူတွေကိုယာယီစိတ်တက်တာရာရစေပြီးစိတ်ကူးရင်အိမ်မက်ထဲမှာပျော်မြူးစေပါတယ်ဒါပေမဲ့ငါတူရဲ့အခုနောက်ပိုင်းထီရောင်းဆိုင်တွေကထီလက်မှတ်တွေကိုအစမတန်ဈေးတင်ပြီးရောင်းလာကြတော့ပြည်သူတွေခမစိတ်ကူးရင်အိမ်မက်မက်ဖို့ထီလက်မှတ်ကလေးတစ်စောင်တောင်ဝယ်ဖို့အခက်အခဲဖြစ်လာကြရပါတယ်။900ရန်ထီလက်မှတ်တစ်စောင်ကိုအရောင်းဆိုင်တွေက650 900 950ကျပ်ထီဈေးတင်ပြီးရောင်းကြပါတယ်။နယ်မြို့တွေမှာ800 850ကျပ်လောက်ထီတင်ပြီးရောင်းကြတယ်လို့သိရပါတယ်။ထီထိုးတဲ့သူချင်းချင်းနောက်ပြောင်ကြရမှာ900ရန်ထီလက်မှတ်ကို900ကျပ်နဲ့ဝယ်လို့ရလာရင်မင်းထီပေါက်တာနဲ့အတူတူပါပဲတဲ့။အဘလည်းထီလာစဉ်လာတိုင်းထိုးပါတယ်ထိုးတဲ့အခါတိုင်းတစ်ခါမှကြက်900နဲ့ဝယ်လို့မရခဲ့ဘူးပါဘူး600 650 900ပြီးဝယ်ခဲ့ရတာကြီးပါပဲအောင်ပါလီသိန်းစုဌာနကွယ်နဲ့တက်ဆိုင်ရာကိုယ်စားလှယ်တွေချုပ်ဆိုထားတဲ့စာချုပ်ထဲမှာကြက်900တန်းထီလက်မှတ်ကိုတတ်မှတ်ထားတဲ့ဈေးထက်ပိုရောင်းမှာကအမီပြက်စင်းတတ်မှတ်ပြီးလာစဉ်ထီစာအုပ်ဝယ်ယူခွင့်ရုပ်သိမ်းခြင်းပေးသွင်းထားတဲ့အာမခံငွေကိုနိုင်ငံတော်ဗနာအဖြစ်သိမ်းယူတာတွေပြုလုပ်မယ်လို့သတိပေးကြေညာထားပါတယ်ဒါပေမဲ့ထီကိုယ်စားလှယ်ကြီးတွေကနေယူပြီးအစင့်စင့်ပြန်ရောင်းချနေတဲ့ထီဆိုင်တွေကဈေးတင်ပြီးရောင်းချနေကြပါတယ်။တစင့်ပြန်ပြီးရောင်းချနေတဲ့ထီဆိုင်တွေကလည်းကိုယ်စားလှယ်တွေစီကအစယူကြတဲ့ကဈေးမြင့်နေတာပါလို့ပြောနေကြပါတယ်ငါတူ။ဘယ်ဟာကအမှန်မှန်မသိပေမဲ့ပြည်သူတွေကတော့အမှန်တကယ်ဈေးကြီးပေးပြီးဝယ်နေကြရတာပါပဲ။ထီဆိုင်တွေကလည်းထီတစ်စောင်ချင်းရောင်းချတာထက်အနည်းဆုံး3,000တွဲ5,000တွဲလောက်ကစပြီးရောင်းနေကြတော့ထီတစ်စောင်ကျပ်900နဲ့ဝယ်ရရင်5,000တွဲဆို3,500 ကျပ်ကျသင့်နေပါပြီအခြေခံလူဒန်းစားတယောက်အတွက်3,500ကျပ်ဆိုတဲ့ငွေပမာဏဟာများပြားပါတယ်ထီထိုးပြီးမျှော်လင့်ချက်အိမ်မက်ကလေးမက်ဖို့ထီလက်မက်ဖိုးတော့မတက်နိုင်တဲ့အနေအထားတွေဖြစ်နေရပါတယ်အောင်မလီတင်းစုဌာနကွဲကလည်းထီကိုယ်စားလှယ်တွေကိုမထိန်ချုပ်နိုင်သလိုထီကိုယ်စားလှယ်တွေကလည်းတဆင့်ပြန်ပြီးယူရောင်းချနေကြတဲ့ထီဆိုင်တွေကိုမထိန်ချုပ်နိုင်ကြပါဘူးအောင်မလီတင်းစုဌာနကွဲအနေနဲ့လည်းအောင်မလီထီဥပဒေကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးလို့အစင်းစင်ရောင်းချနေတဲ့ထီဆိုင်တွေကိုထိန်းချုပ်ဖို့ခက်ခဲနေတယ်လို့သိရပါတယ်ငါတူ။အောင်မလီထီဥပဒေကျမ်းကို2014ခုနှစ်မှာရေးဆွဲခဲ့ပြီး2015ခုနှစ်မှာပြည်တော်စုလွှတ်တော်ကိုတင်သွင်းခဲ့ပူပါတယ်။အဲ့ဒီဥပဒေကျမ်းရဲ့ပုံမှန် 16 မှာထီလုပ်ငန်းရှင်ဒါမှမဟုတ်ထီရောင်းချသူဘယ်သူမှထီလက်မှတ်ဈေးကိုတတ်မှတ်ထားတဲ့နှုန်းထက်ပိုပြီးမရောင်းချရလို့ပြဋ္ဌာန်းထားပါတယ်။ပြဋ္ဌာန်းချက်ကိုဖောက်ပြက်ကျူးလွန်ရင်အနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်1နှစ်တိဖြစ်စေထောင်ဒဏ်အပြင်ငွေကျပ်သိန်း30ကနေသိန်း50ကျပ်ထိချမှတ်ခြင်းခံရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီဥပဒေကျမ်းကို2018ခုနှစ်ဇူလိုင်လ14ရက်နေ့မှာစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးက ပြည်တော်သူလွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒါပေမဲ့လွှတ်တော်ကဆွေးနွေးအတည်ပြုဖို့မလိုအပ်ဘူးလို့ဆုံးဖြတ်ပြီးဥပဒေကြမ်းကိုပြည်တော်သူလွှတ်တော်အစိုးရထံပြန်ပို့ပေးဖို့သဘောတူခဲ့ရပါတယ်။အခုဆိုရင်ထီကိုယ်စားလှယ်ကြီးတွေနဲ့အစင်းစင်းယူပြီးရောင်းချနေကြတဲ့ထီဆိုင်တွေကိုအောင်ပါလီထီဥပဒေမရှိသေးတဲ့အတွက်ထိန်းချုပ်ကြမှတ်ဖို့မရနိုင်သေးတဲ့အနေအထားဖြစ်နေပါသေးတယ်ငါတူ။လာမယ့်နှစ်ဖေဖော်ဝါရီလကျရင်ထီတဆောင်ကိုကြက်တထောင်အထိဈေးနှုန်းမြင့်တင်ရောင်းချဖို့အစီအစဉ်ချမှတ်ထားပြီးပါပြီ။လက်ရှိရောင်းချနေစဲထီလက်မှတ်တဆောင်900ကျက်ကို650 900ကျက်အထိဈေးတင်ပြီးရောင်းချနေတာကိုမထိန်းချုပ်နိုင်ရင်ဈေးနှုန်းမြင့်ပြီးရောင်းချမဲ့ကျက်တထောင်နဲ့ထီလက်မှတ်ကို1500 1800ကျက်လောက်တင်ပြီးရောင်းချလိုက်ရင်လည်းဘယ်လိုမှထိန်းချုပ်ကျက်မှတ်ဖို့လွယ်ကူလိမ့်မယ်မဟုတ်ပါဘူး။ထီလက်မှတ်ရောင်းချငွေဟာအစိုးရအတွက်အခွန်ဝင်ငွေရတယ်လို့ဆိုပေမဲ့ထီထိုးတဲ့အခြေခံလူရန်သားပြည်သူတွေအတွက်ထီလက်မှတ်တဆောင်တန်ကြီးဟာကြီးစွာသောဝင်ထုတ်ဝင်ပိုးဖြစ်နေရင်အောင်ပါလီထီစနစ်ဟာပြည်သူတွေကိုဘလို့မှအကျိုးပြုဖို့မဖြစ်နိုင်ပါဘူး။ပြည်သူတွေရဲ့အိမ်မက်ကိုအကောင့်ထည့်ဖော်ပေးရမယ့်အစားထီကိုယ်စားလှယ်လုပ်ငန်းရှင်ကြီးတွေကသာအလုပ်အကျွေးပြုသလိုဖြစ်နေပါလိမ့်မယ်။ဒီလိုမှမဟုတ်ပဲပြည်သူတွေစင်းရဲတွင်းကနေလွတ်မြောက်အောင်အမှန်တကယ်ထွက်ပေါက်ပေးခြင်းပါတယ်ဆိုရင်တော့အောင်ပါလီထီဥပဒေကြမ်းကိုအမြန်ဆုံးရေးဆွဲပြီးလွှတ်တော်မှာအတည်ပြုပြဋ္ဌာန်းပေးပါလို့ပြည်သူတွေကိုစားတောင်းဆိုရင်ဒီတစ်ပတ်ဏီကုံချုပ်လိုက်ပြရစေ။မင်းလည်းမျှော်လင့်ချက်အိမ်မက်အတွက်ထီတဆောင်ရဲ့လက်မှတ်တန်ကြီးကိုတန်ရတန်ကြီးပေးဝယ်နိုင်တဲ့ပြည်သူတွေထဲကပြည်သူတယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရစေ။ချစ်လက်စွာသောမင်းရဲ့အဖစန်နီဦး